မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကြော်ရွှင်မှုတွေစိတ်သုံးမြီတို့မြန်မာပြည်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။အနာသိန်းစစ်ကောင်စီဟာမြန်မာနိုင်ငံတကွာအာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေအရှိန်မြင့်တက်နေတဲ့ February 23ရက်နေ့ကစဆန္ဒပြပွဲမှာပါဝင်တဲ့ Facebook လူမှုကွန်ရက်ဆာမျက်နှာမှာဆန္ဒပြပွဲတွေကိုထောက်ခံအားပေးလှုံ့ဆော်တဲ့ CDN ဝန်ထမ်းတွေကိုအကူအညီပေးနေသူတွေကိုပုံမှန်905ကနဲ့အမှုဖွဲ့ဝရမ်းပြေးအဖြစ်ကြေညာတာတွေလုပ်ခဲ့ပါတယ်စစ်ကောင်စီကြေညာချက်တွေမှာတော့နိုင်ငံအုပ်ချုပ်မှုရန်နေရာပြက်ပြားစေရန်ရည်ရွယ်ချက်နဲ့ဝန်ထမ်းတွေကို CDN လှုပ်ရှားမှုမှာပါဝင်ဖို့လှုံ့ဆော်တာမတရားအသိကြေညာခံထားရတဲ့ CRPH ကိုထောက်ခံတာမမှန်သတင်းတွေဖြန့်ဝေတာ social punishment ပြုလုပ်တာဆောင်ရွက်သူတွေကိုပုံမှန်95ကနဲ့အမှုဖွင့်အရေးယူဆောင်ရွက်နေတယ်လို့ဖော်ပြပါတယ်ထူးခြားတာတစ်ခုကတော့အဲ့လိုအမှုဖွင့်ခံရသူတွေထဲမှာရုပ်ရှင်နဲ့ဂီတနယ်ပယ်ကထင်ရှားသူတွေအများကြီးပါဝင်နေခြင်းပါပဲဒီချက်ဟာမြမရုပ်ရှင်ဂီတနဲ့ဖျော်ဖြေစည်းဝါးရေးလုပ်ငန်းကြီးကိုတက်ရောက်မှုထိခိုက်မှုကြီးကြီးမားမားရှိစေနိုင်မလားဆိုတာစဉ်းစားတွေးတောเสียပ
ါစစ်ကောင်စီရဲ့ကြေညာချက်အရပုံမှန်905ကကြီးနဲ့အမှုဖွင့်ခံထားရသူတွေစီးရင်ကတော့ February 23ရက်နေ့မှာအဆိုတော်လင်းလင်းမောင်မောင်အေး February 18ရက်နေ့မှာပြည်တီဦးကိုပေါ့လူမင်းဝိုင်းနာကြီးနဲ့အနက April 2ရက်နေ့မှာပိုင်ဖြိုးသူအာဇာနီအိန္ဒြာကျော်စင်တန်တာလှိုင်းမင်းမော်ကွန်းပူပူရဲတိုက်ခင်ဝင့်ဝါချမ်းချမ်းချမ်းမြေမောင်ချူApril 3ရက်နေ့မှာဖွေးဖွေးတက်မွန်မြင့်ညီနန္ဒအောင်မြင့်မြတ်ကော်နီဇင်အောင်နိုဘန်ထူကြားပေါက်ညီထွတ်ခေါင်ဝါဆူမိုးဦးထက်အောင်ရှိုင်းမယ်ရီအိန်ဂျယ်လမုံApril 4ရက်နေ့မှာအလင်းရောင်ရန်ရန်ချမ်းထူပိုင်စောဦးချူပန်းနွယ်နဲ့မေApril 5ရက်နေ့မှာခါရာတားငယ်ဒဇင်နွယ်ဝင်April 6ရက်နေ့မှာဧတင်ချိုဆွေညနှင်းရီလွေချစ်သူဝေဧပြီလ9ရက်နေ့မှာတူတူပိုင်တကောဧပြီလ10ရက်နေ့မှာရေဒနာဘူအေးဝေရီတောင်းစတဲ့သူတွေပါဝင်နေတာတွေ့ရပါတယ်ဒါရီမကဒါရိုက်တာမင်းထင်ကိုကိုကြီးဇာကနာတို့ကိုလည်းဖန်ဆီးထားပြီးတရုတ်ဆောင်ပရဟိတသမားကျော်သူကတော့ထွက်ပြေးတင်းရှောင်နေရပါတယ်ဒီစင်းကိုကြည့်လိုက်ရင်ပဲအထူးသဖြင့်ရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းနယ်ပယ်တွေကအဓိကလဲကျထင်ရှားသူတွေလည်းဖြစ်တဲ့ထိတ်တန်းဒါရိုက်တာတွေထိတ်တန်းသရုပ်ဆောင်တွေအများကြီးပါဝင်နေတာတွေ့ရမှာဖြစ်ပါတယ်ဒီလိုဝင်ရထုတ်ခံရမှုဟာလက်တလောမှာကိုပဲပြဿနာရှိနေပါပြီစစ်ကောင်စီဟာအဲ့ဒီလိုပုံမှန်905ကကြီးကြီးညာခံထားရတဲ့အမှုပညာရှင်တွေပါဝင်ပတ်သက်တဲ့ရုပ်ရှင်တွေတေးသချင်းတွေထုတ်လွှင့်ပြသတာမျိုးမလုပ်ဖို့အဲ့လိုလုပ်ရင်အပိတ်ကူညီမှုနဲ့အေးအေးယူခံရမယ်ဆိုတဲ့အကြောင်းပြည်ရင်းကပုဂ္ဂလိကရုပ်သံနဲ့ FM ရေဒီယိုဌာနတွေကိုဧပြီလ4ရက်နေ့စွဲနဲ့ညွှန်ကြားချက်ပေးဖို့အကြောင်းကြားခဲ့တာတွေ့ရပါတယ်
။ပြောရရင်ရုပ်ရှင်ဇာတ်ကားတွေထုတ်လွှင့်နေတဲ့ပုဂ္ဂလိကရုပ်သံမီဒီယာတွေအနေနဲ့အဲ့ဒီစီးရင်နဲ့တိုက်လိုက်တယ်ဆိုရင်ပဲအရေးအသွေးရှိတဲ့ဇာတ်ကားအများစုထုတ်လွှင့်လို့မရတော့တဲ့အနေအားရောက်သွားစေတာတွေ့မြင်နိုင်ပါတယ်။ဒါရင်မကမြန်မာနိုင်ငံမှာအခကြေးငွေရယူပြီးရုပ်ရှင်ဇာတ်ကားတွေကို application ကနေတစ်ဆင့်ထုတ်လွှင့်ပြသတဲ့စီးပွားရေးလုပ်ငန်းတွေလည်းရှိနေကြပါတယ်။အဲဒီစီးပွားရေးလုပ်ငန်းတွေကလည်းဒီကြေညာချက်ကြောင့်ဇက်ကာပေါင်းများစွာထုတ်လွှင့်လို့မရအထိနာကြမှာဖြစ်ပါတယ်။တကယ်တော့မြန်မာရုပ်ရှင်စီးပွားရေးလုပ်ငန်းဟာခုလိုအာဏာသိမ်းပွဲမတိုင်ခင်2020နှစ်ဆန်းမြန်မာနိုင်ငံရဲ့ COVID-19 ကပ်ရောဂါပြဿနာဝင်ရောက်မလာသေးခင်ကတည်းကလုံးဝရပ်ဆိုင်ထားရတာပါ။အဲဒီချိန်တုန်းကရိုက်လက်ဆရုပ်ရှင်ဇက်ကားတွေရိုက်ကူးပြီးယုံတီရဲ့တန်းစီရင်ပြသခြင်းမပြုနိုင်သေးတဲ့ဇက်ကားတွေယာနဲ့ချီကြံရစ်နေပါတယ်။ရုပ်ရှင်လောကသားတယောက်ကတော့ရိုက်ပြီးသားဇက်ကားအလုံးပေါင်းလိုက်ရင်ခန့်မှန်းတန်ဖိုးကျပ်ငွေဘီလီယံ60ကနေတရာကျော်ကြားရှိလိမ့်မယ်လို့ခန့်မှန်းပြောပြပါတယ်။တကယ်လို့မြန်မာနိုင်ငံမှာကိုဗစ်ဘေးကင်းဝေးပြီးအခြေအနေတည်တည်ငြိမ်ငြိမ်ဖြစ်ရုပ်ရှင်ဇက်ကားတွေပြန်ပြီးပြသလို့ရရင်အဲ့ဒီဇက်ကားတွေပြသဖို့စောက်ဆိုင်နေကြတာပါ။
တဆက်တည်းထိခိုက်နစ်နာမှာကရုပ်ရှင်ယုံတိဆောက်ရေးလုပ်နေကြတဲ့စီးပွားရေးလုပ်ငန်းရှင်တွေပါ။ အရင်ဆရာနာရှင်အစိုးရလက်ထက်တွေတုန်းကမြန်မာနိုင်ငံမြို့ရွာအနှံ့မှာအစိုးရပိုင်ရုပ်ရှင်ရုံပေါင်းများစွာရှိခဲ့ပြီးနောက်ပိုင်းအာဏာပိုင်တွေရောင်းစားခဲ့တာကြောင့်ရုပ်ရှင်ရုံအရေးအတွက်ကြာဆင်းပြီးရုပ်ရှင်ရိုက်ကူးထုတ်လုပ်ပြသရေးစီးပွားရေးလုပ်ငန်းကိုလည်းကြီးကြီးမားမားထိခိုက်နစ်နာစေခဲ့ပါတယ်။အခု2015နောက်ပိုင်းကျမှရုပ်ရှင်ရုံအသစ်တည်ဆောက်တဲ့လုပ်ငန်းရှင်တွေပေါ်ပေါက်လာပြီးရင်းနှီးမြှုပ်နှံမှုလုပ်နေခြင်းကိုဗစ်ဖြစ်အခုနောက်ဆုံးအာဏာသိမ်းပွဲဖြစ်ပွားခဲ့ရတာပါ။အဲ့ဒီရုပ်ရှင်ရုံလုပ်ငန်းစီးပွားရေးကိုလည်းအများကြီးထိခိုက်နစ်နာစေမှာဖြစ်ပါတယ်။တကယ်တော့ရုပ်ရှင်ဂီတနဲ့လူမှုကွန်ရက်ကထင်ရှားသူတွေကိုအရေးယူဖို့ကိစ္စပြီးခဲ့တဲ့မတ်လ30ရက်နေ့မှာလုပ်ခဲ့တဲ့စစ်ကောင်စီအစည်းအဝေးမှာကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုယ်တိုင်ညွှန်ကြားချက်ပေးခဲ့တာပါ။အစည်းအဝေးမှာကောင်စီဝင်အရက်သားတွေဘက်ကလူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြတာတွေနဲ့ပတ်သက်လို့အရေးယူဖို့တင်ပြတာရှိပြီးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းဆိုရှယ်မီဒီယာဆိုတာကောင်းကျိုးလည်းရှိပြီးဆိုးကျိုးလည်းဖြစ်ပေါ်စေတဲ့အကြောင်းအင်တာနက်ကိုမှီခိုပြီးလုပ်နေရတဲ့လုပ်ငန်းတွေရှိတဲ့အတွက်ပိတ်ထားလို့မရတဲ့အကြောင်းမှန်မှန်ကန်ကန်အသုံးပြုရလို့ပြီးဖောက်ပြရင်ထိရောက်စွာဟန်တားနိုင်တဲ့ပြစ်ဒဏ်တွေချမှတ်သွားနိုင်ရေးဆောင်ရွက်သွားရန်လိုကြောင်းဆိုပြီးညွှန်ကြားချက်ပေးခဲ့တာဖြစ်ပါတယ်ဒီလိုနဲ့သူပြောပြီးနှစ်ရက်အကြာ Facebook ပေါ်မှာပေါ်ပြတာတွေကိုပုံမှန်905ကကြီးနဲ့အရေးယူမှုတတိတန်းန်းကြီးထွက်ပေါ်လာတာပါပုံမှန်905ကကြီးဆိုတာကတော့လူတစ်ယောက်အနေနဲ့သူပြုလုပ်တဲ့ပေါ်ပြချက်သတင်းထုတ်ပြန်ချက်တွေမှာပြည်ထောင်စုအစိုးရဤကြီးရည်လေးတက်တစ်ခုခုမှာအရာရှိအားဒိုဒီမဟုတ်တက်သားအားစစ်ပုံကန်ခြင်းကိုတော့၎င်းတက်ဆိုင်ရာမိမိဤတာဝန်ဝတ္တရားကိုမလေးစားခြင်းတော့၎င်းပြက်ကွက်ခြင်းတော့၎င်းပြုစီရန်အကြံရှိလျင်ဒိုဒီမဟုတ်ပြုစီရန်တန်ရာသည့်အကြောင်းရှိလျင်နှစ်နှစ်အထိထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေဒဏ်နှစ်ရလုံးဖြစ်စေကြာခံရမည်လို့ဖော်ပြထားပါတယ်။ဒီရာစတဲ့ကြီးပုံမှန်ကိုအာဏာသိမ်းပွဲဖြစ်ပွားပြီးနောက်ရက်တွေမှာပဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်လက်မှတ်နဲ့အကြောင်းအရာကိုချက်ထွင်တာပြစ်ဒဏ်ကိုတိုးမြင့်တာကြိုတင်ပြဋ္ဌာန်းထားပြီးခဲ့ပြီးပါပြီ
။ဒီခြေအနေတွေကိုကြည့်ရင်ပုံမှန်905ကနဲ့တရားစွဲခံရသူတွေလက်တလောထောင်သုံးနှစ်စီကြာခံခဲ့ရတာတွေရှိနေပြီးလက်ရှိအမှုဖွင့်ထားတဲ့သူတွေကိုဖမ်းမိခဲ့ရင်လည်းအဲ့လိုတရားစွဲထောင်ချခံရနိုင်ခြေရှိနေပါတယ်။ဒီထဲမှာရုပ်ရှင်နဲ့ဂီတအနုပညာထိပ်သီးတွေအရေးပါသူတွေအများစုပါဝင်နေတာမို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကသာခုလိုပဲအာဏာကိုဆက်ပြီးဆုပ်ကိုင်ထားနိုင်အောင်မယ်ဆိုရင်နိုင်ငံရဲ့စီးပွားရေးတရားဥပဒေစိုးမိုးရေးကျန်းမာရေးပညာရေးအပါအဝင်ကဏ္ဍပေါင်းစုံပြိုလဲကျဆင်းနေပြီဖြစ်တယ်လို့ရုပ်ရှင်အနုပညာလောကဖြောပြေးစီးပွားရေးလုပ်ငန်းလဲနလန်ပြန်ထူနိုင်မဲ့လမ်းမြင်တွေ့ရမှာမဟုတ်ပါဘူး။ဒါကြောင့်မြန်မာနိုင်ငံဟာပျော်ရွှင်မှုစိတ်သုံးပျောက်ကွယ်နေတဲ့နိုင်ငံအဖွဲ့ဖြစ်နေမှာကလည်းသိကြနေကြောက်ပါ